Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် April 12ရက်သင်္ကြန်အကြိုနေ့အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအထိစီစဉ်တွေကို line to meter 19.25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာရှိတဲ့တကြံအကြိုနေ့ဖြစ်ပါစေရှင်ကျွန်မခင်ပြူထွေးပါသမ္မတဘရက်အိုဘားမားအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့နိုင်ငံတကာကုန်သွယ်ရေးစာချုပ်ကြီးနှစ်ခုကနေရရှိလာမဲ့အကျိုးမြတ်တွေကိုပြည်သူတွေပုံပြီးတော့လက်ခံလာအောင်လုပ်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဒီကနေ့မိန့်ခွန်းပြောဖို့ရှိပါတယ်ဒီကနေ့မြန်မာသမ္မတအိမ်တော်မှာကျင်းပတဲ့တကြံပွဲမှာတော့တက်နဲ့ရက်ဖက်ဆက်ဆက်ရေးအကြာမဟာတိုင်းချားတယ်လို့ဖြစ်မနေစေချင်ဘူးလို့သမရဦးထင်ကျော်ကပြောကြားလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်မြမအသာတင်းကြံအချင်းနှစ်တစ်ကူအခါသမရမှာအမေရိကန်သမရကိုစားကာကွယ်ရေးဝန်ကြီးဂျွန်ကယ်ရီကမြမပြည်သူပြည်သားတွေအတွက်ဆုတောင်းမေတ္တာပို့တာလိုက်တဲ့သတင်းမှာတော့
On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Thin Jen and the New Year.
American ကကွယ်ရေးဝန်ကြီး John Kerry ပါရှင်အပြည့်အစုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်သင်္ကြန်ကာလအတွင်းရွှေပြောင်းအလုပ်သမားတွေလွတ်လပ်စွာအိမ်ပြန်နိုင်တယ်လို့ထိုင်းအစိုးရကနေအထူးအမိန့်ထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြသွားဖို့ရှိတယ်လို့သင်္ကြန်ကာလအထိမ်းမှတချင်းလက်ဆောင်ကိုလည်းသတင်းဆောင်မတွေအပြီးမှထုတ်လင့်ပေးသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
သမရဝါမအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့ကုန်သွယ်ရေးစာချုပ်ကြီးတစ်ခုကနေရရှိလာမဲ့အကျိုးမြတ်တွေကိုပြည်သူတွေပုံမလက်ခံနားလည်လာအောင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမိန့်ခွန်းပြောဖို့ရှိပါတယ်။အစိုးရအရက်ဖက်နဲ့မူဝါဒပိုင်းဆိုင်ရာခေါင်းဆောင်တွေကိုဒီကနေ့အင်္ဂါနေ့ Los Angeles မြို့မှာဝန်ကြီးကယ်ရီတွေ့ဆုံမိန့်ခွန်းပြောမှာပါ။ Pacific ရဲ့ဝန်ဒေသနိုင်ငံ12နိုင်ငံသားကတမိုင်းဝင်လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP Pacific ရဲ့ဝန်ထမ်းသားပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်နဲ့အမေရိကန်နဲ့ဥရောပသမဂ္ဂတို့ညှိနှိုင်းရယူခဲ့ကြတဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေး TTIP သဘောတူစာချုပ်တွေကနေရရှိလာမဲ့အမျိုးသားလုံခြုံရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့ဦးကြီးကယ်ရီကရှင်းလင်းပြောကြားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါရယ် Pacific ရဲ့ဝန်ထမ်းသားပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် TPP ဟာစီးပွားရေးအခွင့်အလမ်းတွေဖန်တီးတာထက်အများကြီးပိုမှာဖြစ်ပြီးတော့စံတန်မိုးတွေမြင့်မားလာစေဖို့ဖြစ်တယ်လို့ပြီးခဲ့တဲ့ August လတုန်းကဒီစင်ကာပူနိုင်ငံမှာပြောကြားခဲ့တဲ့မိန့်ခွန်းတစ်ခုမှာလည်းဝန်ကြီးကယ်ရီကပြောခဲ့ပူပါရယ် TPP သဘောတူစာချုပ်ချုပ်ဆိုထားတဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံပေါင်း17နိုင်ငံဟာကမ္ဘာစီးပွားရေးရဲ့40ရာခိုင်နှုန်းကိုကိုယ်စားပြုတာပါဒီသဘောတူစာချုပ်ကိုသက်ဆိုင်ရာနိုင်ငံတွေကဝန်ကြီးတွေကနေပြီးတော့ဒီပြီးခဲ့တဲ့ February လထဲမှာပဲလက်မှတ်ရေးထိုးခဲ့ကြပြီဖြစ်ပေမဲ့လို့ Congress လွှတ်တော်ကဒါကိုအတည်ပြုရအောင်ပါပါ Congress လွှတ်တော်အမတ်တချို့ကတော့ဒီသဘောတူစာချုပ်ဟာအမေရိကန်ရဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေနိုင်တယ်လို့ဆိုပြီးသူတို့ရဲ့စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုထားပါတယ်ရှင်
။နေ့စဉ်ဖြစ်နေကြပွင်လင်းရသည့်တိုက်ပွဲတွေကိုစတင်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်တွေကကြေညာလိုက်ပါတယ်။2013ခုနှစ်တုန်းကတည်ဆုံသွားရတဲ့တာလီဘန်ခေါင်းဆောင်မူလာမိုဟာမက်အိုမာကိုဂုဏ်ပြုတဲ့အနေနဲ့ဒီနှစ်စစ်စင်ရေးကို Operation Omari လို့အမည်ပေးထားကြောင်းအစ္စလာမစ်အစွန်းရောက်တာလီဘန်တွေကအင်ကာဒီကနေ့မှကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အိုမာတည်ဆုံကြောင်းတာလီဘန်အဖွဲ့ကမနစ်တုံးကထုတ်ဖော်ဝန်ခံခဲ့ပါတယ်။တာလီဘန်အဖွဲ့အနေနဲ့အသေးခံဘုံခွင်သမားတွေကိုတုံပြီးအာဖဂန်အစိုးရရဲ့အချက်အချာကြားတဲ့နေရာတွေကိုရောအာဖဂန်နစ္စတန်မှာတက်ချလာတဲ့နေတိုးတပ်ဖွဲ့တွေကိုပါအပြင်းထန်တိုက်ခိုက်သွားဖို့ရည်ရွယ်ထားပါတယ်။အမေရိကန်ဦးဆောင်တဲ့အင်အားစုတွေက2000ခုနှစ်မှာတာလီဘန်တွေကိုဖျောက်ချခဲ့ပြီးတဲ့နောက်တာလီဘန်အုပ်စုကအနောက်နိုင်ငံတွေကြောတောက်နှောက်ခံပေးထားတဲ့အာဖဂန်အစိုးရကိုဆန့်ကျင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်။နယူးယောက်နဲ့ဝါရှင်တန်ဒီစီမှာ9/11 အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းပြီးခဲ့တဲ့တစ်နှစ်တည်းမှာတင်အာဖဂန်နစ္စတန်မှာအရသာ11,000ကျော်သေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်
။ပြီးခဲ့တဲ့ February လကအမေရိကန်နဲ့ရုရှားနိုင်ငံတို့ကြားဝင်ဆက်ဆက်ပြီးခဲ့တဲ့စီးရီးယားမှာပြစ်ခတ်တိုက်ခိုက်မှုတွေရက်စက်ရေးသဘောတူစာချုပ်ဟာပြက်လူနီးပါးဖြစ်နေပြီလို့စီးရီးယားသမ္မတဘက်ရှားရဲ့အာဆက်ယာရုကပြုတ်ကျရေးငါးနှစ်တာတိုက်ပွဲဝင်နေကြတဲ့သဘုံကောင်းဆောင်တွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကပြောပါရယ်။အလပ်ပေါ်မျိုးမှာအစိုးရဘက်ကထိုးစစ်ဆင်နေတာတွေကိုသူတို့ဘက်ကပြန်လည်တုံ့ပြန်မှုအဆင့်အထိပြင်ထားပြီးပြီလို့ပြောပါရယ်ပြီးခဲ့တဲ့48နာရီအတွင်းအာဆက်အစိုးရနဲ့ရုရှားတပ်ဖွဲ့တွေဘက်ကနေအပြစ်ရသဘောတူညီမှုကိုချိုးဖောက်လှုပ်ဆောင်တာ66ကြိမ်မကရှိပြီးတော့ဒီလိုချိုးဖောက်လှုပ်ဆောင်တဲ့အစိုးရရဲ့လေကြောင်းတိုက်ခတ်မှုတွေအတွင်းကလင်းငယ်9ယောက်နဲ့အမျိုးသမီး9ယောက်အပါအဝင်လူပေါင်း100နီးပါးသေဆုံးခဲ့ရတယ်လို့အာဆက်အစိုးရစန့်ချင်ရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်အပြစ်ရသဘောတူညီချက်ဟာအစိုးရအတွက်တင်တာမကအဖွဲ့အစည်းအလုံးအတွက်ထိရောက်မှုမရှိတော့တဲ့လို့ဖြစ်နေတာပါဒီသတင်းပဲနောက်ပိုင်းမှာပြန်လဲစတင်မဲ့ဂျနီဗာမြို့ငင်းငင်းဆွေးနွေးပွဲတွေမှာ တဘုံဘက်ကစစ်ဆင်နေတဲ့သူတဦးဖြစ်တဲ့ဘတ်စမာခိုဒမာနီကပြီးခဲ့တဲ့ဆယ်ရက်အတွင်းအခြေအနေတိတိတသားပိုဆိုးလာခဲ့ပြီးအပြည့်ရသဘောတူညီချက်ပြတ်ပြားမဲ့အခြေအနေစိုက်နေတာလို့တနင်္ဂနွေနေ့တုန်းကသတိပေးပြောခဲ့တာပါလက်ရှိရယူထားတဲ့ပြည်ခက်ရစည်သဘောတူညီချက်ကိုချိုးဖောက်တာတွေရှိနေရမှာအစိုးရနဲ့တဘုံအဖွဲ့တွေကတစ်ဖက်နဲ့တစ်ဖက်လက်ညှိုးထိုးအပြစ်ဖို့နေကြတာပါရှင
်လူ30ဦးသေဆုံးခဲ့ပြီးပြီးခဲ့တဲ့လဘရက်ဆဲတက်ခဲမှုနဲ့ဆက်နွယ်နေသူနောက်ထပ်ဦးကိုတရားစွဲဆိုလိုက်တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်အစ်စမေးလ်F နဲ့အီဘရာဟင်F ဆိုသူ2ဦးကိုအကြမ်းဖက်မှုပြစ်မှုတွေနဲ့တရားစွဲဆိုတာကြောင့်သူတို့2ဦးဟာဘရက်ဆဲဘုံးခွဲတိုက်ခိုက်မှုတူလျှို့ဝှက်ပုံခုတဲ့တိုက်ခန်းတစ်ခုကိုငားရမ်းမှုနဲ့ဆက်နွယ်နေကြောင်းအစိုးရရှေ့နေရုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့မိုဟာမက်အဘရီနီအပါအဝင်လူ6ဦးကိုဘယ်လ်ဂျီယံရဲကဖမ်းဆီးထားပါတယ်။မိုဟာမက်အဘရီနီကိုတော့အသေးခံဘုံးခွဲသမား2ဦးနဲ့တွေ့လျက်လေးစိတ်ကလုံခြုံရေးကင်မရာမှာတွေ့ခဲ့ရပါတယ်။အဘရီနီဟာလူ130တေဆီခဲ့တဲ့နိုဝင်ဘာပဲရစ်တိုက်ခိုက်မှုနဲ့ဆက်နွယ်နေသူလည်းဖြစ်ပါတယ်။အကြမ်းဖက်သမားတွေဟာပြည်သူနိုင်ငံကိုနောက်တစ်ကြိမ်တိုက်ခိုက်ဖို့စီစဉ်ထားပြီးသူတို့တဲကအဓိကကြတယ်လို့တန်တရာအဖြစ်ခံရသူဆလာအဗ်ဒယ်စလမ်အဖမ်းခံရပြီးနောက်မှာဘရက်ဆဲကိုအ мян ဆုံးတိုက်ခိုက်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်တက်နဲ့ရက်ဖက်ဆက်ဆံရေးအပြန်အလှန်တဟဇာတာရှိရှိအတူပူးပေါင်းဆောင်ရွက်တာဟာတိုင်းပြည်တိုးတက်ရာတိုးတက်ကြောင်းရလက်ကောင်းတွေရလာတယ်လို့ပြည်တွင်းအင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့မြန်မာသမ္မတဦးထင်းကျော်ကပြောဆိုပါရယ်တက်နဲ့ရက်ဖက်ဆက်ဆံရေးမှာမဟာတိုင်းချားတယ်လို့မဖြစ်စေချင်ဘူးလို့နေပြည်တော်သမ္မတအင်တော်မှလုပ်တဲ့ကြံပွဲတော်ကိုတက်ရောက်လာတဲ့ဧည့်သည်တွေကိုသမ္မတကပြောကြားသွားတာပါဒီနေပြည်တော်သမ္မတအင်တော်မှလုပ်တဲ့ကြံအကြိုနေ့ကြံပွဲတော်ကိုတော့ဒုတိယသမ္မတနှစ်ဦးအပါအဝင်အစိုးရပြည်ထောင်စုဝင်ကြီးတွေနောက်ဒီလွတ်တော်ပိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တော့တက်ရောက်ခြင်းမရှိပါဘူး။ရန်ကုန်မြို့ပြည်တော်ခမ်းမရှိဒီရန်ကုန်တိုင်းဒေသကြီးဗဟိုမန်းတက်ကိုတော့ဒီကနေ့တကြအချိုနေ့မှာရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ဖွင့်လှစ်ပါတယ်။ရန်ကုန်မြို့ပေါ်မှာတော့ဒီတကြရေပတ်ခံကားတွေရေပတ်မန်းတက်တွေနဲ့ဒီကနေ့တကြအချိုနေ့ကလေးကပဲစီကားနေပါပြီ။ရန်ကုန်မြို့တူဝနာကွင်းမှာရခိုင်ရိုးရာတကြံပွဲကိုကျင်းပခဲ့ပြီးတော့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကတက်ရောက်ဖွင့်လှစ်ခဲ့တာပါရှင်
။ကင်ညာနိုင်ငံထိန်းသိမ်းရေးစခန်းတွေကထိုင်ဝမ်နိုင်ငံသားတချို့ကိုကင်ညာလက်နက်ကင်အဆောင်တွေကမျက်ရည်ယိုဘုံတုံပြီးနေရာကနေအတင်းဖယ်ရှားကတရုတ်နိုင်ငံကိုသွားတဲ့လေယာဉ်ပေါ်ကိုအတင်းအဓမ္မတင်ပေးခဲ့ကြတယ်လို့ထိုင်ဝမ်ထိပ်တန်းသံတမန်တို့ကဒီကနေ့ပြောပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားဆက်ဆံရေးကိုပုံမိုဆိုးရွားလာစေနိုင်တဲ့တနမန်ဆက်ဆံရေးရှုပ်ထွေးမှုတွေရှိနေကြမှာပဲအခုဖြစ်ရဖြစ်ပေါ်လာတာပါ။ထိုင်ဝမ်22ဦးကသူတို့ဆန္ဒနဲ့သူတို့လေရင်ပေါ်လိုက်ပါသွားခဲ့ကြပေမဲ့15ဦးကတော့လိုက်ဖို့ငြင်းဆန်ခဲ့တယ်လို့အနောက်အာရှနဲ့အာဖရိကရေးအားထိုင်ဝမ်နိုင်ငံရဲ့ဝန်ကြီးဌာနညွှန်ချုပ်အန်တိုနီယိုချန်းကသတင်းနောက်တွေကိုပြောပါရယ်။အခုဖြစ်ရတဲ့ပတ်သက်လို့ကင်ညာရဲတွေကိုထိုင်ဝမ်ကတရားစွဲဖို့စဉ်းစားနေတယ်လို့ချန်းကပြောပါရယ်။ဒါပေမဲ့ထိုင်ဝမ်တနမန်ဒီအနေနဲ့အခုလိုထိုင်ဝမ်သားတွေတရုတ်ပြည်ပြန်ဖို့ခံရတဲ့ကိစ္စတွေကိုရပ်တန့်ဖို့တရင်ဝင်နီးတုံးပြီးစူးစမ်းနေတာတွေအခုထိမအောင်မြင်သေးပါဘူး။ပြီးခဲ့တဲ့တနင်္လာနေ့ကထိုင်ဝမ်နိုင်ငံသား၈ဦးကိုကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုပြန်ပို့ချိန်မှာအတင်းအခုလိုတင်းမာမှုတွေစတင်လာတာဖြစ်ပါတယ်။2014ခုနှစ်နောက်ပိုင်းကစလို့ထိုင်ဝမ်နိုင်ငံသားတွေအပေါ်မှားယွင်းစွာဆွဆွဲခဲ့တဲ့ဆွဆွဲချက်တွေကိုကင်ညာအာဏာပိုင်တွေကဖျက်သိမ်းပေးခဲ့ပြီးတဲ့နောက်အခုလိုထိုင်ဝမ်နိုင်ငံသားတွေကိုတရုတ်ပြည်ပြန်ပို့တာတွေလှုပ်ဆောင်ခဲ့တာပါထိုင်ဝမ်နိုင်ငံသားတွေကိုထိုင်ဝမ်ကိုပဲပြန်ပို့ပေးဖို့တရုတ်အစိုးရကိုထိုင်ဝမ်ကတောင်းဆိုထားပါတယ
်တိုင်းပြည်ဖန်တာတွေကိုအလွဲသုံးစားလုပ်တဲ့အာဂရီလိုက်စားတယ်လို့ဆွဆွဲခံနေရတဲ့ဘရာဇီးနိုင်ငံသမ္မတဒီလ်မာရူဆက်အပေါ်အယုံကြည်ရှိမရှိအဆိုမဲခွဲဆုံးဖြတ်ကြဖို့ဘရာဇီးလွှတ်တော်ကော်မတီအဖွဲ့ကဆုံးဖြတ်အကြံပြုလိုက်ပါတယ်ပြည်မှုကျူးလွန်ရာရောက်နိုင်တဲ့လုပ်ရက်တွေကိုဘရာဇီးသမ္မတကလုပ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအလုံးလောက်တွေ့ရတယ်လို့ဘရာဇီးရောက်လွတ်တော်ရဲ့သမ္မတအပေါ်အယုံကြည်ရှိမရှိမဲခွဲရေးဆိုင်ရာကော်မတီဝင်လွှတ်တော်မတ်တယောက်ကပြောကြားခဲ့ပါတယ်။ကော်မတီဝင်ဒီအကြမဲခွဲရာမှာထောက်ခံမဲ38မဲ၊ကန့်ကွက်မဲ29မဲရရှိခဲ့တဲ့အတွက်မဲခွဲရေးအကြံပြုချက်ကိုအောက်လွှတ်တော်ကိုပေးပို့သွားမှာဖြစ်ပါတယ်။ အောက်လွတ်တော်မှာမဲခွဲလို့ဒီထောက်ခံမဲ့သုံးပုံနှစ်ပုံရမယ်ဆိုရင်တော့ဒီကိစ္စကိုအထက်လွတ်တော်မှာဆက်ပြီးတော့မဲခွဲဆုံးဖြတ်ကြမှာပါတပတ်တွင်းအောက်လွတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပြီးတော့ထောက်ခံမဲနဲ့ကန့်ကွက်မဲတိတ်ပြီးတော့အပြတ်အသတ်ဖြစ်မှာမဟုတ်ဘူးနိုင်ဘူးလို့ဆိုပြီးတော့လည်းဒီနိုင်ငံရေးအကဲခွဲတွေကပြောနေကြပါတယ်သမရရူဆက်ဟာ2014ခုနှစ်ရွေးကောက်ပွဲမှာပြန်ပြီးတော့အနိုင်ရဖို့အတွက်ဘရာဇီးနိုင်ငံရဲ့ယူရင်းနေတဲ့စီးပွားရေးအခြေအနေကိုဖုံးကွယ်ခဲ့တယ်လို့ဆွဆွဲခံနေရတာပါသူမကိုထောက်ခံတဲ့သူတွေကတော့ဒီဆွဆွဲချက်ဟာသူမကိုယာရုကနေဖြုတ်ချဖို့ကြိုးပမ်းလှုပ်ဆောင်နေသူတွေထဲမှာပါဝင်တဲ့ဒုတိယသမရမစ်ရှယ်တင်မဲရဲ့အနာသိမ့်မှုကြက်စီလှုပ်ဆောင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့သမရတင်မဲဟာလည်းသမရရူဆက်နီးတူပဲအာဂတိလိုက်စားတယ်ဆိုတဲ့ဆွဆွဲမှုတွေကိုရင်ဆိုင်နေရသူပါရှင်
အမေရိကန်နိုင်ငံရင်းမှငွေကြေးသုံးပြီးဩဇာထူထောင်တာမျိုးတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဝါရှင်တန်ဒီစီမြို့တော်ကက်ပီတယ်လွှတ်တော်အဆောက်အုံရှေ့မှာတင်းနှင်းလာနေတော့ဆန္ဒပြကြသူ400ကျော်ကိုရဲကဖမ်းဆီးလိုက်ပါတယ်။အဲ့ဒီဆန္ဒပြပွဲကို Democracy Spring Democracy ຫນွေဦးလို့နာမည်ပေးထားတဲ့ညွန်ပေါင်းအဖွဲ့ကစီစဉ်တာပါ။အမေရိကန်နိုင်ငံရင်းမှငွေကြေးအမြောက်များသုံးပြီးဩဇာထူထောင်တဲ့အကျင့်ပြက်ခြားစားမှုမျိုးတွေကိုကွန်ဂရက်လွှတ်တော်ကချက်ချင်းအဆုံးသတ်နိုင်အောင်ဆောင်ရွက်ပေးဖို့နဲ့အမေရိကန်ပြည်သူတိုင်းတန်းတူထုတ်ဖော်ပြောဆိုခွင့်ရှိတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်ဆောင်ရွက်ပေးဖို့သူတို့အနေနဲ့တောင်းဆိုတာဖြစ်ကြောင်းဒီညွန်ပေါင်းအဖွဲ့ရဲ့အင်တာနက် website မှာဖော်ပြထားပါတယ်။နိုင်ငံရေးမှာငွေကြေးနဲ့ဝင်ရောက်ဆွဲဖက်တာတွေမလုပ်ကြနဲ့ဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ချင်းချီတက်ခဲ့ကြပါတယ်။ဆန္ဒပြသူတချို့ဟာ Pennsylvania ပြည်နယ် Philadelphia မြို့ကနေ Washington မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်တွင်ချီတက်လာခဲ့ကြသူတွေဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတန်းတူခွင့်ရေးလှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့ဝါရှင်တန်ဒီစီတဲကအိမ်တစ်ခုကိုသမန်းဝင်အဆောက်အဦအဖြစ်သမ္မတဘရက်အိုဘားမားကသတ်မှတ်ပေးလိုက်ပါတယ်။ဒီအဆောက်အဦမှာတော့ဒီအမျိုးသမီးရေးလှုပ်ရှားမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုသိသိနိုင်ဖို့အထောက်အပြုမှဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့ဒီကမ္ဘာတခြားနေရာတွေကအမျိုးသမီးတွေရဲ့မဲပေးခွင့်နဲ့တန်းတူခွင့်ရဖို့လှုပ်ရှားခဲ့တဲ့သမိုင်းကြောင်းတွေမဟာဗျူဟာနီးဗျူဟာတွေနဲ့သူတို့ရဲ့အောင်မြင်မှုတွေကိုထိန်းသိမ်းချဖို့အထောက်အပြုဖြစ်လိမ့်မယ်လို့အိမ်ဗျူရောကပြောပါတယ်။အဲ့ဒီနေရာကို Belmont Paul Equality National Monument လို့ခေါ်ဆိုသွားမှဖြစ်ပြီးတော့ဒီနာမည်ဟာတော့အမျိုးသမီးတွေမဲပေးခွင့်ရဖို့တိုက်ပွဲဝင်ခဲ့တဲ့ National Women's Party ဥက္ကဋ္ဌ Elver Belmont နဲ့ Tea Party ကိုထူထောင်သူ Alice Paul တို့ကိုဂုဏ်ပြုပြီးတော့ခေါ်ဆိုတဲ့နာမည်တွေလည်းဖြစ်ပါရဲ့ရှင်။ Direct from Washington The
Voice of America VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူထွင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရှင်။အတာတင်းကြံနှစ်တကူဆူတောင်းမြစ်တာပို့တာမှုနဲ့အတူမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာမြန်မာပြည်သူတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်။ Democracy အသွင်ကူးပြောင်းရေးမှာနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုကြောင်းမနေ့ကထုတ်ပြန်တဲ့ Mr. Kerry ရဲ့မြန်မာတင်းကြံနှစ်တကူဆူတောင်းမှာဖော်ပြထားပါတယ်။မှတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြထားပါတယ်ရှင်
။အရင်နှစ်တွေလိုမဟုတ်ဘဲမြန်မာပြည်သူတွေကိုယ်တိုင်ရွေးချယ်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာခြင်းဒီနှစ်အတာတကြံနှစ်တကူကာလကိုအောင်မြင်မှုမျှော်လင့်မှုတွေအပြည့်နဲ့ကျင်းပခြင်းမှာအမေရိကန်ပြည်ထောင်စုကလည်းမြန်မာပြည်သူတွေအတွက်နှစ်တကူတကြံဆူတောင်းပို့တာလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုဖတ်ပြပါတယ်။
On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Thin Jen and the New Year.
မြန်မာအတာတကြံနဲ့နှစ်သက်ကူအခါသမယမှာသမ္မတဘာရက်အိုဘားမားနဲ့အမေရိကန်နိုင်ငံသားတွေကိုစားမြန်မာပြည်သူတွေထံကျွန်တော်အနေနဲ့နှွေးထွေးစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်။တကြံဟာနှစ်သက်မှာယူဆောင်လာမယ့်အခွင့်အလမ်းတွေကိုကြိုဆိုကျင်းပတဲ့အချိန်ခါလည်းဖြစ်ပါတယ်။ရင်းညံပြီးတရားဝါပြောတဲ့အပြင်ချစ်ကြည်ရင်းနှီးမှုရှိတဲ့အနာဂတ်တည်ဆောက်ရေးအတွက်မြန်မာနိုင်ငံသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဒီနှစ်သက်နဲ့အတူနောက်လာမယ့်နှစ်တွေမှာလည်းအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားဖို့မျှော်လင့်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာတမိုင်းဝင်အပြောင်းလဲတွေဖြစ်ခဲ့ပြီးဒီအတွက်မြန်မာပြည်သူတွေကိုဂုဏ်ပြုချီးကျူးကြောင်းနိုင်ငံခြားရေးဝန်ကြီး John Kerry ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်။
This past year brought historic changes to Myanmar, including the inauguration of President U Thin Jaw on March 30th, a culmination of the first successful and peaceful transfer of power to a democratically elected government in more than 50 years.
နှစ်ပေါင်း50ကျော်အတွင်းပထမဆုံးကြိမ်ဒီမိုကရေစီနီးကြရွေးကောက်တင်မြောက်ခံရတဲ့အစိုးရကိုအောင်မြင်စွာနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမှုရဲ့ရလဒ်ဖြစ်တဲ့ မတ်လ30ရက်နေ့ကကျင်းပခဲ့တဲ့တမရဦးထင်ကျော်ရဲ့ကျန်းသက်စာကျင်းဆိုပွဲအပါအဝင်မြန်မာနိုင်ငံရဲ့တမိုင်းတင်ပြောင်းလဲမှုတွေပြီးခဲ့တဲ့နှစ်မှာတွေ့ခဲ့ရတာဖြစ်ပါတယ်။အခုလိုဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖော်ဆောင်ရမှာနှစ်ပေါင်းများစွာကြိုးပမ်းခဲ့ကြတဲ့စွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်။အခုလိုနှစ်သက်ကူးအခါသမယမြန်မာနိုင်ငံမှာအောင်မြင်မှုကျင်းပနေချိန်မှာနွေးထွေးတဲ့ဆုတောင်းမြတ်တာတွေပို့တာရင်ကောင်းမွန်သောနှစ်သက်ဖြစ်ပါစေလို့အမေရိကန်ပြည်ထောင်စုကဆန္ဒပြုလိုက်ပါတယ်
။အမေရိကန်သမ္မတအိုဘားမားကိုယ်တိုင်လည်းဧပြီလ6ရက်နေ့ကသမ္မတဦးထင်ကျော်ကိုဖုန်းဆက်ချီးကျူးစကားပြောဆိုချိန်မှာအတာတကြံနဲ့မြမနှစ်သက်ကူအကျိုးအဖြစ်သမ္မတဦးထင်ကျော်နဲ့မြမပြည်သူတွေအတွက်ဆုမွန်ကောင်းပေးဖို့ကြောင်းပြောကြားခဲ့ပါတယ်။အလားတူရန်ကုန်မြို့ကအမေရိကန်သံအမတ်ကြီးစကော့မာဆယ်နဲ့တန်ယုံမိသားစုတွေကလည်းနှစ်သက်ကူးမှာမြန်မာပြည်သူတွေအားလုံးရှင်လန်းချမ်းမြေ့ကြစေဖို့ဆုတောင်းထားတဲ့ဗီဒီယိုမှတ်တမ်းတွေကိုအမေရိကန်တန်ယုံ Facebook မှာဖော်ပြထားပါတယ်ရှင်
။နှစ်သက်မှာရှင်လန်းချမ်းမြေ့ကြပါစေ
my engine နဲ့တင်ပြတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တင်းကြံကာလအတွင်းရွှေပြောင်းအလုပ်သမားတွေလွတ်လပ်စွာအိမ်ပြန်နိုင်တယ်လို့ထိုင်းအစိုးရရဲ့အထူးအမိန့်ထုတ်ပြန်ချက်အကြောင်းတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံအတွင်းမှာပန်းရောင်ကတ် passport ယာယီ passport ကင်ဆောင်ပြီးတော့အလုပ်လုပ်နေကြတဲ့မြန်မာ Laos Cambodia နိုင်ငံသားရွှေပြောင်းအလုပ်သမားတွေကိုတင်းကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အကြောင်းထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိန့်နဲ့မနေ့ကထုတ်ပြန်ခဲ့ပါတယ်။ထိုင်းအစိုးရအနေနဲ့အလုပ်သမားတွေကိုအိမ်ပြန်ဖို့ခွင့်ပြုရက်ပေးတာဟာနှေးပါနေတယ်လို့ဒီလိုဖြစ်ရတာဟာလည်းထိုင်းနိုင်ငံအတွင်းမြန်မာကျွမ်းကျင်အလုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေကြောင့်လို့လည်းမြန်မာအလုပ်သမားအရေးလှူရှာသူတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါထိုင်းနိုင်ငံအစိုးရကနေနိုင်ငံတွင်းမှာလွတ်လပ်ကိုင်နေတဲ့နိုင်ငံခြားရွှေ့ပြောင်းလူသမားတွေအတွက်တကြံကာလ10ရက်တွင်လွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အမိန့်ထုတ်ပြန်ထားကြောင်းထိုင်းချေဆိုင်မြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီတာဝန်ရှိသူတို့ဖြစ်သူကုမိုးကျိုးကအခုလိုပြောပါတယ
်ထိုင်းနိုင်ငံရောက်မြန်မာကမ္ဘောဒီးယားလာတို့အတွက်သုံးနိုင်ငံမှာရှိတဲ့ရွှေ့ပြောင်းလူသမားတွေအတွက်ရည်ရွယ်တာပေါ့ဗျာတကြံကာလမှာမိခင်တိုက်ပြီးပါပြန်ပြီးတော့ပျော်ရွှင်စွာရေပက်ကစားနိုင်ဖို့ရည်ရွယ်ပြီးတော့ထိုင်းအစိုးရနေပြီးတော့10ရက်ပေါ့ဒီပလ17ရက်နေ့ကနေဒီပလ20ရက်နေ့ထိရွှေ့ပြောင်းလူသမားတွေနေရကိုလူလာစွာပြန်နိုင်တယ်အဲ့လိုပြန်တဲ့နေရာမှာတိုင်းအောင်ကလို့ခေါ်ရဲယာယီနေတိုင်းလှုပ်လှုပ်ကိုင်းလက်မှတ်ကိုင်တာခံတာယာယီပတ်ဖို့ပဲကိုင်တာခံတာအဲ့ဒီစားစားတဲ့အထောက်သားတွေမှာတက်တမ်းမရှိရှိမရှိရှိတက်တမ်းမသေးနေနေပေါ့ဗျာလူလာစွာပြန်လို့ရတယ်ခွင့်ပြုတာ10ရက်ပေါ့
ထိုင်းနိုင်ငံဝန်ကြီးချုပ်ကနေဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိန့်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါပုံမှန်44ဆိုတာစစ်အစိုးရထိုင်းဝန်ကြီးချုပ်အတွက်ပေးထားတဲ့အထူးအနာတစ်ခုလည်းဖြစ်ပါတယ်ထိုင်းဆိုရအနေနဲ့မြန်မာလူ့သမားတွေအတွက်အိမ်ပြန်ဖို့ခွင့်ပြုရဟာနှေးပါနေတယ်လို့ဂူမူးကျိုးကဆက်ပြောပါတယ
်မြန်မာရွှေပြောင်းလူ့သမားတွေကတရားတော်အဖြစ်တစ်နှစ်ပတ်လုံးအလုပ်လုပ်ပြီးတော့ဒီကာလမှာပြန်ရတယ်ပြန်ရတဲ့အခါမှာဟိုတချို့ဆိုရင်ကျင်းလီရဲလို့မုန်ကင်းရဲလို့ပဲခိုးတိုင်းလို့ကတော့ထိုင်းနိုင်ငံနယ်စပ်တနယ်နေရာမှာကတ်နေတဲ့ဟာတွေကစိတ်ကြံတာမရှိဘူးသခိုင်းတိုင်းလို့မန္တလေးတိုင်းလို့တချို့ဆိုကချင်ပြည်နယ်လို့ကယားပြည်နယ်လို့ပြန်မဲ့လူတွေကြတော့ဒီရက်ကတ်တဲ့တော့မလုပ်တော့ဘူးနောက်သူတို့ကပြန်ကြတာကြီးကများတော်ပြီးကလာကိုသွင်းပြန်ကြတာများတယ
်မြန်မာရွှေပြောင်းလူ့သမားတွေအနေနဲ့တကြံရက်မတိုင်ခင်မှာမိမိတို့ရွက်ရွာကိုပြန်လည်ရှိကြသလိုရှင်ပြုတ်ရဟန်းခံအလှူဒါနပြုပြီးတကြံလုံးမှာထိုင်းနိုင်ငံမှာရှိတဲ့မိမိအလုပ်ခွင့်ကိုပြန်ဝင်လည်ရှိကြပါတယ်အခုလိုထိုင်းဆိုရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့ထိ10ရက်လောက်ပဲခွင့်ပြုတာထိုင်းနိုင်ငံသွင်းမှာမြန်မာကျွမ်းကျင်လှုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုကြောင့်လို့ဂူမိုးကျူးကအခုလိုဆက်ပြောပါတယ
်သူရဲ့လုပ်ငန်းရှင်တွေကလည်းခွင့်မပြုခြင်းတွေပဲလဲခွင့်ပြုထားရတာများတယ်ထိုင်းဆိုရကလည်းသူ့လုပ်ငန်းရှင်တွေကကျွမ်းကျင်လှုပ်သားတွေကိုလက်မလို့ရအောင်ဒါအလုပ်နဲ့တိုက်ဆောင်ပြီးလုပ်ပေးရတာအခြေအနေရဲ့ပြောညီစွာမြန်မာရွှေပြောင်းလူသမားတွေရဲ့ကျွမ်းကျင်မှုကျွမ်းကျင်လူသားတွေလက်မလွတ်အောင်အလိုလိုက်ကြိုက်ဆောင်လုပ်တဲ့သဘောပါပဲ။ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းလူသမားသုံးပုံတဘောလောက်ပြန်ရပြီ
။ဒီလိုပြန်တဲ့နေရာမှာလဲနေစားကိတ်ကနေအဆောက်သားတစ်ခုခုနဲ့စီစဉ်ပေးပြီးတစိမ့်သုံးထုတ်လုပ်ပေးဆောင်မှဖြစ်ပြီးတော့ငွေကြေးတစ်စုံစရာလုံးဝပေးစရာမလိုဘူးလို့လဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုလမ်းကြောင်းကနေဝင်ထွက်နေတဲ့ passport ကန်ရွှေပြောင်းလူသမားတူကတော့တက်ဆိုင်ရာထိုင်းစီစဉ်ရေးကိတ်တွေမှာငွေပေးဆောင်နေရစဲလို့မွန်ဘာသာနဲ့အခုလိုပြောပါတယ
်။ဒါနောက်ကနှုံမို့ဘူးမောကတဲ့ဘူလာလို့တာမရတာဒီနောက်ကပြန်ထောက်လောက်လာကောက်ကော
က်သူပြောတာကတော့ဖျားသုံးစုလမ်းကတော့ထိုင်းနိုင်ငံအတွင်းကိုတရားဝင်ဝင်ဆက်သွားလာခွေးတော့မရှိဘူး။ဒါပေမဲ့နားလည်မှုနဲ့ဝင်ထက်နေရတာပေါ့။သုံးစုကနေဘန်ကောက်ထိတော့ဂိတ်ပေါင်း20ကျော်တယ်အလင်းတင့်တယ်လို့ပေးဆောင်သွားရတာပဲ passport ကိုင်းတဲ့သူကလည်းဂျာခန်ဘွဲစားတွေကနေတစိမ့်သုံးထုခဘတ်300လောက်တော့ယူနေတယ်အကုန်ကြများနေတာပေါ့ဆိုပြီးမွန်ဘာဒါလို့ပြောဆိုသွားတာပါ Tining and Dingo, Nezamu Pit, Tachi Lake, Miaudi, Kotong, Osai, Lanjang Dira, they are wearing Lanjang Pit, Nananga Suyagani, Tamatara Pibi, Janet Lanjang Deha, they are wearing Pit at the Mamma Pugetwe, Muikunja, Miara, Jang Yen Hulu, Eddie Shibian Lotomaga, Pio Bare, Yamanangama, Nanga Yimatini, who, Siboyi Nejamu, Gonzinum Jimmy Mune, Mulen Hung Guamu Rija, Dira Diga Lumia Biaha, Tining and Dingo, Shibian Lotomapi, a Loka Nijaya Bare. Leshi, Nathosanga Yuga Buen Naya, and the Suya de la Tema, Nangaye Chica, Jateru, Pishin Pina Mesui, Pidwimabe, Alo Luka, and Busanashi Jang, Shibian Lutuma the Sugar, Piovare. Tining and Duma, the Yawim Yama Shibian Lutuma, Natan Lakshi Melu, Tain Lutuma, Wunji Tanagani, Topian Tabi met, the Yamuwe, Alo Luka Nire, Alutumari, Miabia, Siemu in Dira Jau, Dita Pumiani Relu, Alutuma Yi, Shosha Duriga, Piovare, Kamia.
ရှင်များရှင်အန်အေဒီပါတီဥဆောင်တဲ့အစိုးရအသင်းနဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်ကြီးနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေကြပါတယ်နိုင်ငံတကာထိတ်တန့်တန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချဉ်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့ မယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင်။
ဒီနေ့ည9နာရီတိုက်လေးလိုင်းဆွေးနွေးခါမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တောတာရှင်များရှင်မြမနှစ်တစ်ကူအသာတင်းကြံကာလရောက်လို့လာပြန်ပါပြီ။တင်းကြံကာလရောက်တိုင်းကျမတို့ VOA ဝိုင်းတော်သားတွေကတောတာရှင်တွေစိတ်ပန်းပြည့်စေဖို့တကြံအထိုင်းမှတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တကြံအကျိုးနဲ့မှာတော့မိမိဝင်းဖေတီဆိုထားတဲ့ချမ်းမာတယ်ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ခံစားကြပါရှင်။
Oh, yeah.
မတို့ထုတ်လွှင့်ပေးလိုက်တဲ့သင်ကြံတစ်ချင်ကိုသောတာရှင်တွေနှစ်ချက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာ Asia Set 7 Juru ကနေဖန်ယူနာဆင်နိုင်ပါရရှင် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်ဒီကနေ့ညနေခင်းစီစဉ်ရေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်တည်ရင်ချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်တန်းတဲ့ရက်ဖက်ဆက်ဆံရေးအပြင်းအလန်တဟဇာတာရှိရှိအတူပူပေါင်းဆောင်ရွက်တာဟာတိုင်းပြည်ကိုတိုးတက်ရာတိုးတက်ကြောင်းရလဒ်ကောင်းတွေရလာတယ်လို့တိုင်းပြည်အင်အားတိုးတက်မှုဖြစ်စေလိမ့်မယ်လို့မြန်မာသမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်တန်းတဲ့ရက်ဖက်ဆက်ဆံရေးမှာမဟာတိုင်းချားတယ်လို့မဖြစ်စေချင်ဘူးလို့နေပြည်တော်သမ္မတအိမ်တော်မှာလုပ်တဲ့တကြံပွဲတော်ကိုတက်ရောက်လာတဲ့ဧည့်သည်တွေကိုသမ္မတကပြောကြားခဲ့တာပါဒီနေ့ပြီးတော့သမရအိမ်တော်မှာလုပ်တဲ့တကြံအကျိုးနဲ့တကြံပွဲကိုတော့ဒုတိယသမရနှစ်ဦးအပါအဝင်အစိုးရပြည်ထောင်စုဝန်ကြီးတွေလွှတ်တော်ပိုင်းကအကြီးအကဲတွေနဲ့ဒုတိယကာကွယ်ရေးဦးစီးချုပ်တို့တက်ရောက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တော့တက်ရောက်ခဲ့ခြင်းမရှိပါဘူးရှင်ကညာနိုင်ငံမှာထင်းထင်းချတဲ့ထိုင်ဝမ်သားတအုပ်ကိုတရုတ်နိုင်ငံကိုပို့ဖို့ကညာအနာဘိုင်းကစစ်ဆင်နေပါတယ်ဒီအလားတူအရင်တုန်းကလည်းအခုလိုမျိုးထိုင်ဝမ်သားတွေကိုတရုတ်ကိုပြန်ပို့တာတွေရှိခဲ့တာမှာဒါဟာတရုတ်စိုးရွားကထိုင်ဝမ်သားတွေကိုပြန်ပေးဆွဲနေတာလို့ထိုင်ဝမ်ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ကညာနိုင်ငံနိုင်ရိုဘီမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုဒီထိုင်ဝမ်သား38ယောက်ကိုပြန်ပို့လိုက်တယ်လို့ဒီအနောက်အာရှနဲ့အာဖရိကရေးရာထိုင်ဝမ်နိုင်ငံသားရေးဌာနညွှန်ကြားရေးမှူးချုပ်အန်တိုနီယိုချန်းကပြောပါရယ်ဒီထဲမှာ22ယောက်ကသူတို့ဆန္ဒနဲ့သူတို့လေရင်ပေါ်လိုက်ပါသွားကြပေမဲ့15ယောက်ကတော့လိုက်ဖို့ညှင်းခဲ့တယ်လို့သူကပြောပါရယ်အခုဖြစ်ရတဲ့ပတ်သက်လို့ကညာရဲတွေကိုထိုင်ဝမ်ကတရားစွဲဖို့စဉ်းစားနေတယ်လို့လည်းမစ္စတာချန်းကပြောပါရယ်ရှင်အမေရိကန်သမ္မတဥဘာမအစိုးရလက်ထက်မှာဥဆောင်ကြိုးပမ်းရယူခဲ့တဲ့ဒီကုံတွယ်ရေးစာချုပ်ကြီးတစ်ခုကနေရရှိလာမဲ့အကျိုးမြတ်တွေကိုပြည်သူတွေပုံမနာနဲ့လက်ခံလာအောင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမိန့်ခွန်းပြောဖို့ရှိပါတယ်။အစိုးရအရက်ဖန်နဲ့မူဝါဒပိုင်းဆိုင်ရာခေါင်းဆောင်တွေကိုဒီနေ့အင်္ဂါနေ့ Los Angeles မြို့မှာဝန်ကြီးကယ်ရီတွေ့ဆုံမိန့်ခွန်းပြောမှာပါ။ Pacific ရဲ့ဝန်ဒေသ12နိုင်ငံသားကတမန်ဝင်လွတ်လပ်စွာကုံတွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP နဲ့ဒီအမေရိကန်နဲ့ဥရောပနိုင်ငံသမဂ္ဂရုညှိနှိုင်းရယူခဲ့ကြတဲ့ကုံသွေးကြီးနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေး TTIP သဘောတူစာချုပ်တွေကနေရရှိလာမဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာအခွင့်အလမ်းတွေနဲ့ပတ်သက်လို့ဝန်ကြီးကယ်ရီကရှင်းလင်းပြောကြားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောပါရရှင်
။ထိတ်တန့်ရောက်တဲ့အချင်းချုပ်ကိုမခင်ဖြူရဲကပြောပြပေးသွားတာပါ။ဒီညနေအတွက်စီစဉ်ထုတ်လို့ရင်းမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်ဒါရာဝါလီဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေထိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.